ွင့်ပေတောက်ကြနေတော့ငါသမ္မတဟောင်းဘီကလင်တန်အိမ်ပြုသောသတင်းစာရှင်းလင်းပွဲကိုရောက်လာပြီးတော့ Republican တွေနဲ့သမ္မတဥပမာသဘောတူထားတဲ့အမေရိကန်ပြည်သူတွေစီကအခွန်တွေ short ကောက်ရေးစီစဉ်တွေကိုထောက်ခံပြောသွားတယ်နော
်ဟုတ်တယ်လေဗျာအမေရိကန်ပြည်သူတွေစီကအခွန်တွေ short ကောက်ရေးစီစဉ်ကိုအရင်သမ္မတ Bush လက်ထက်ကအတိုင်းဆက်လုပ်မယ်မလုပ်ဘူးဒီမိုကရက်နဲ့ရီပပ်လီကန်အကြမ်းမှာစောစောပိုင်းကညှင်းခုန်နေကြတာဗျ။နောက်တော့သမ္မတဥပမာကိုတိုင်းရီပပ်လီကန်ဘက်ကအဆိုပြုတဲ့အတိုင်းဆင်းရဲချမ်းသာမရွေးအားလုံးကိုနောက်ထပ်နှစ်နှစ်ဆက်တိုက်အခွန်တွေဆက်လျှော့ကောက်မယ်ဆိုပြီးသဘောတူလိုက်တယ်လေ
။နောက်ပြီးတော့လုံလက်မဲ့တွေအတွက်ကြိုးခမ်းစားခွင့်တွေကိုလည်းနောက်ထပ်73လဆက်ပေးမယ်ဆိုပြီးတော့သမ္မတဥပမာသဘောတူလိုက်တယ်လေ။ဒီလိုရီပပ်လီကန်တွေဘက်ကပြောတဲ့အတိုင်းသဘောတူရခေါင်းလားဆိုပြီးတော့ဒီမိုကရက်လွတ်တော်အမတ်တွေကိုတိုင်းသမ္မတဥပမာဝေဖန်ခဲ့တာတွေလည်းရှိသေးဗ
ျချမ်းသာတဲ့ဝင်ငွေများတဲ့သူတွေကိုတော့အခွန်တွေဆက်ပြီးရှော့မပေးသင့်ဘူးဆိုပြီးဒီမိုကရက်ဘက်ကအဆိုပြုခဲ့တာရီပပ်လီကန်ဘက်ကလည်းဒီအခွန်ကိစ္စသဘောတူညီချက်မရဘူးဆိုရင်တခြားဘယ်ဥပဒေကိစ္စကိုမှမဆွေးနွေးဘူးဆိုပြီးပြောထားတယ်လေ
ဒါကြောင့်လေသမ္မတဟောင်းဘီကလင်တန်ကတိုင်းပြည်မှာအုပ်ချုပ်ရေးအဖွဲ့အစည်းအတွင်းကွဲလဲချက်တွေရှိလာပြီးဆိုရင်မူအားဖြင့်ဟိုဘက်ဒီဘက်အပြန်အလှန်ညှိနှိုင်းဖို့အရေးကြီးတယ်ဆိုပြီးတော့ထည့်ပြောသွားတာလေဒီလိုမညီနိုင်မှုဆိုရင်အစိုးရအုပ်ချုပ်ရေးဆက်ပြီးတော့လှုပ်ရှားလို့မရအောင်ဖြစ်သွားနိုင်တယ်ဆိုပြီးတော့လည်းသတိပေးသွားတယ်ဗျသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားတယ်လေ
The agreement taken as a whole is I believe the best bipartisan agreement we can reach to help the largest number of Americans
အခုရယူလိုက်တဲ့သဘောတူညီချက်တစ်ခုလုံးဟာအမေရိကန်ပြည်သူအများစုကိုကူညီဖို့အတွက်ပါတီနှစ်ခုအကြားအကောင်းဆုံးရယူလိုက်တဲ့သဘောတူညီချက်လို့ကျွန်တော်ယုံကြည်ပါတယ်စီပွားရေးပြန်ပြီးအင်အားကောင်းလာဖို့အလောက်ကံတွေပို့ပြီးဖန်တီးနိုင်ဖို့နဲ့နောက်ထပ်စီပွားရေးကြဆင်းမှုတွေမဖြစ်အောင်ကာကွယ်ဖို့အကောင်းဆုံးလို့ကျွန်တော်မြင်ပါတယ
်အခုသမ္မတဥဘာမန်ရင်ဆိုင်နေရတဲ့အခြေအနေကအရင်သမ္မတဟောင်းကလင်တန်1994ခုနှစ်တုန်းကဂျုံခဲ့ရတဲ့အခြေအနေနဲ့တော်တော်လေးဆင်းတယ်လေအဲ့ဒီ1994ခုနှစ်တုန်းကလေဂျာကာလလွှတ်တော်ရွက်ောက်ဝင်မှာရီပပ်လီကန်တွေကလွှတ်တော်မှာအများစုအနိုင်ရခဲ့တယ်ဗျနောက်သမ္မတဟောင်းကလင်တန်ရဲ့အစီအစဉ်တွေတော်တော်များများကိုဆက်လုပ်လို့မရအောင်ပိတ်ပင်မယ်ဆိုပြီးတော့ချိန်ချောက်ခဲ့တယ်လေ
အဲ့ဒီအချိန်မှာသမ္မတဟောင်းကလင်တန်ကသူ့အနေနဲ့အစီအစဉ်သစ်တွေချပြီးတော့ဗျူဟာသစ်တွေပြောင်းပြီးတော့လုပ်ကင်ခဲ့ရတယ်လို့ပြောတယ်ဆိုလိုတာကနိုင်ငံရေးရာဆောင်ရွက်မှုတွေမှာ Republican နဲ့လက်တွဲပြီးအလုပ်လုပ်နိုင်ဖို့ကိုသူဦးစားပေးခဲ့ရတယ်တဲ့အကျိုးဆက်ကတော့ဒုတိယအကြိမ်သမ္မတရွေးကောက်ပွဲဒုတိယအကြိမ်သက်တမ်းမှာသူပြန်ပြီးတော့သမ္မတအဖြစ်ရွေးခံရတယ်လေ
အခုလက်လမ်းမဲ့ January ဆိုရင်အောက်လွှတ်တော်ဟာ Republican အများစုလွှမ်းမိုးတယ်လွှတ်တော်ဖြစ်တော့မယ်အထက်လွှတ်တော်မှာလည်း Democrat ကအများစုဆိုပေမဲ့မဖြစ်စလောက်ပဲပုံများတာဗျဒီတော့ Republican တွေဘက်ကသမ္မတရဲ့ဥပဒေပြုရေးအစီအစဉ်တွေကိုပိတ်ပင်ဟန်တားနိုင်တဲ့အခြေအနေရှိနေတယ်ဆိုတာပြနေပြီလေဗျာ
သမ္မတဥပမာကတော့သူနဲ့ Republican တွေကြားသဘောတူညီချက်ရယူခဲ့တာကိုခုခံကာကွယ်ပြီးတော့ပြောသွားတယ်ဗျာချမ်းသာတဲ့သူတွေကိုအခွန်နေလျှော့မပေးရင်အခွန်တိုးကောက်ဖို့ကိစ္စ Republican ဘက်ကသဘောမတူခဲ့ဘူးဒီလိုသဘောမတူတာကိုသူကလည်းလက်ခံအောင်နားချမပြောနိုင်ခဲ့ဘူးလို့သမ္မတဥပမာဝန်ခံတယ်ဘာပဲဖြစ်ဖြစ်တကယ်လို့ဒီအခွန်ချော့ချာရေးသဘောတူညီချက်ကိုလွှတ်တော်ကအတည်ပြုမပေးနိုင်ဘူးဆိုရင်တိုင်းပြည်စီးပွားရေးပြန်ပြီးတော့ဆိုးရုံနိုင်တယ်ဆိုပြီးတော့လည်းသတိပေးသွားတယ်သမ္မတဥပမာကအခုလိုပြောတယ်လေ
Every economist that I've talked to or that I'veread over the last couple
ကျွန်တော်နဲ့ပြောဆိုဆွေးနွေးခဲ့တဲ့စီးပွားရေးပညာရှင်တွေတိုင်းနောက်ကျွန်တော်လေ့လာကြည့်သမျှအားလုံးကအခုအခွန်ရှော့ချရေးသဘောတူညီချက်ဟာလာမယ့်နှစ်တွေအတွင်းတိုင်းပြည်စီးပွားရေးပိုပြီးအားကောင်းလာအောင်အထောက်အကူပြုမယ်အလုပ်ကိုင်တွေတန်းတက်ချီဖန်တီးပေးနိုင်မယ်ဆိုတာထောက်ခံသဘောတူကြပါတယ
်အခုဒီဇင်ဘာလကုန်ဆိုရင်သမ္မတဟောင်း George W. Bush လက်ထက်ကချခဲ့တဲ့အခွန်ရှော့ချရေးဥပဒေသစ်တမ်းကုန်တော့မယ်ဗျတကယ်လို့ဒီကိစ္စကိုလွှတ်တော်ကဘာမှမလုပ်နိုင်ဘူးဆိုရင်ရှင်းနှစ်ဆန်းနံနဲ့လူတွေရတဲ့လက္ခဏာတွေကအခွန်ပိုးပေးကြရုံနဲ့လွှတ်တော်ကဒီကိစ္စဘာမှမလုပ်နိုင်လို့လူတွေလက္ခဏာရတာနေရတယ်ဆိုတာမျိုး Republican ကရောဒီမိုကရက်ကရောမြင်းမြန်မှမဟုတ်ဘူးဆိုပြီးတော့လေသမ္မတ Obama ကပြောတယ်လေ
ဒါကြောင့်လဲအခွန်ရှော့ချာရေးဥပဒေကိုနှစ်မကုန်ခင်အချိန်မီအတည်ပြုနိုင်မယ်လို့ယုံကြည်တယ်ဆိုပြီးသမ္မတ Obama ကပြောသွားတယ်လေဗျာဒါနဲ့ရုရှားနဲ့အမေရိကန်ပြည်ထောင်စုအကြားတူလောင်ထားတဲ့နျူကလ িয়ার လက်နက်ရှော့ချရေးသဘောတူညီချက်ကိုလည်းဒီနှစ်မကုန်ခင်ဒီရက်ပိုင်းမှာအတည်ပြုနိုင်မှုသမ္မတဥပမာစူးစမ်းနေတယ်နော
်ရီပပ်လီကန်ဘက်ကအထက်လွှတ်တော်အမတ်နှစ်ယောက်ဖြစ်တဲ့ Olympia Snowy နဲ့ Susan Collins တို့နှစ်ယောက်ကရုရှားနဲ့ nuclear လက်နက် short ချရေးသဘောတူညီချက်ကိုသဘောတူတယ်ဆိုပြီးတော့ပြီးခဲ့တဲ့ရက်ပိုင်းကပဲကြေညာချက်ထုတ်ပြန်ခဲ့တယ်လေအခုနှစ်မကုန်ခင်ရက်ပိုင်းတွင်မှအတီးပြုတ်နိုင်မဲလို့မျှော်လင့်နေကြတယ်ဗ
ျသမ္မတဥပမာတော်မှာလာမယ့်ဒီဇင်ဘာလ18ရက်နေ့သူ့အားလိုက်ရဲ့အဖြစ်ဟာဝိုင်ကိုပြန်ပြီးတော့အနားယူဖို့ဆုံးဖြတ်ထားတာဒါပေမဲ့ဒီရုရှားနဲ့ nuclear short ချရေးသဘောတူညီချက်လွှတ်တော်ကအတီးမပြုတ်နိုင်ဘူးဆိုရင်အားလိုက်ရဲ့အနားယူသွားမဲ့အစီအစဉ်ကိုရွှေ့ဆိုင်းမယ်ဆိုပြီးတော့လေအင်ဂျူရိုပြောရေးဆိုခွင့်ရှိသူကပြောထားတယ်ဗျ။အ
င်ဂျူရိုပြောရေးဆိုခွင့်ရှိသူရောဘတ်ဂစ်ပ်စ်ကတကယ်လို့ဒီရုရှားနဲ့နျူကလ িয়ার လက်နက်လျှော့ချရေးသဘောတူညီချက်အတိမပြုတ်နိုင်ဘူးဆိုရင်ဒီလွတ်တော်သက်တမ်းအတွင်းကျင်းပမဲ့အစည်းအဝေးတွေကိုအပြီးသတ်လိုက်ပြီးမှမဟုတ်ဖူးလို့တောင်ပြောသွားတာလေ။အထက်လွတ်တော်မှာထောက်ခံမဲ့68မဲရမှအတိပြုတ်နိုင်မှာဆိုတော့သမ္မတအိုဘားမားအပြင်းထန်ကြိုးစားနေတာပေါ့ဗျာ။
ဒီရက်ပိုင်းမှာလူတွေက WikiLeaks အင်တာနက်ကပေါက်ကြားခဲ့တဲ့အမေရိကန်သံတမန်ရေးမှန်တမ်းတွေအင်တာနက်တိုက်ပွဲတွေကိုစိတ်ဝင်စားနေကြတယ်ဗျ။တစ်ချိန်တည်းမှာအခွန်ကောက်ခံရေးကိစ္စကလည်းလူတွေအထူးစိတ်ဝင်စားတဲ့ကိစ္စနှစ်ကုန်မှုရက်ပိုင်းမှာကျွန်တော်တို့လွှတ်တော်ကအတည်ပြုမဲ့အခွန်လျှော့ချရေးသဘောတူညီချက်ကလူတွေရမဲ့လစာဝင်ငွေတွေကိုတည်းရိုက်ခတ်လာမယ်ဆိုတော့ဒီသဘောတူညီချက်မြန်မြန်ရစီချင်ကြတာလည်းပါလာပေါ့ဗျာ။ရှေ့တင်ပတ်တွေကြရင်ဆက်ပြီးဆွေးနွေးကြသေးတာပေါ့ဗျာ။